အမေရိကန်နိုင်ငံသားရေးဝန်ကြီးရက်ဆီလက်ဆန်နဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေလာမဲ့မေလ၄ရက်နေ့တိုင်းဝါရှင်တန်မြို့တော်မှာတွေ့ဆုံကြမှာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာဩဂတ်လကျရင်ကျင်းပမယ့်နိုင်ငံစုံစည်းဝေးပွဲတွေမတိုင်ခင်မှာဝါရှင်တန်ကိုလာပြီးတော့ဝန်ကြီးတယ်လက်ဆန်နဲ့တွေ့ဆုံဖို့အာဆီယံနိုင်ငံသားရေးဝန်ကြီးတွေကတောင်းဆိုတာကိုဝန်ကြီးကလက်ခံခဲ့တယ်လို့အရှိတောင်အာရှဆိုင်ရာအမေရိကန်ဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကပြောကြားခဲ့တာဖြစ်ပါတယ်အမေရိကန်မှာအစိုးရတက်ပြောင်းသွားပြီမဲ့အာဆီယံဟာအမေရိကန်အတွက်မဟာဗျူဟာမြောက်မိတ်ဆွေအဖြစ်ဆက်ရှိနေပါတယ်ဆိုတာကိုရှင်းရှင်းလင်းလင်းပြသလိုတဲ့အတွက်ဝန်ကြီးတယ်လက်ဆန်နဲ့တွေ့ဆုံဖို့တောင်းဆိုတာဖြစ်တယ်လို့သူကပြောပါတယ်အရှိတောင်အာရှအပေါ်အမေရိကန်ရဲ့ထိတွေ့ဆက်ဆံမှုကိုတံပိုးထားတယ်ဒေတာရဲ့အမေရိကန်တရှိမှုကိုလိုလားရယ်ဆိုတာအမြဲပြောကြားပြသခဲ့တဲ့အာဆီယံနိုင်ငံတွေအနေနဲ့ဒီဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုကိုရေရှည်ဆက်ရှိနေဖို့လိုလားတယ်လို့ဆိုပါတယ်အာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးတို့မေလ၄ရက်နေ့ကျရင်ဝါရှင်တန်မြို့တော်မှာတွေ့ဆုံတဲ့အခါမှာလူကုန်ကူးမှုပြဿနာအကြမ်းဖက်ဝါဒီတို့ရဲ့တိုက်ခိုက်ရန်နဲ့နယ်နိမိတ်အငင်းပွားနေတဲ့ကိစ္စတွေအပါအဝင်ဒီအမေရိကန်နဲ့အာဆီယံနိုင်ငံတွေကြားမှာပူးပေါင်းဆောင်ရွက်မယ့်ကိစ္စတွေရင်းဆိုင်နေရတဲ့စိန်ခေါ်မှုတွေကိုစီးနှင်းမှာဖြစ်တယ်လို့လည်းအမေရိကန်နဲ့အရှေ့တောင်အာရှနိုင်ငံတွေကြားဆက်ဆံရေးဆိုင်ရာတယ်လီဖုန်းပေါ်ကတဆင့်ကြာတာဘေးနီကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးမာဖီကပြောကြားသွားပါတယ်အမေရိကန်ဆိုင်ရာအာဆီယံတပ်အမတ်ကြီးတွေနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးရက်စ်တီလက်ဆန်တို့မလာတော့ကတွေ့ဆုံခဲ့ကြပါသေးတယ်။ဝါရှင်တန်မြို့တော်မှာအခုဒီအမေရိကန်နဲ့အာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေတွေ့ဆုံဆွေးနွေးပွဲလုပ်မယ့်အချိန်ဟာမြန်မာနိုင်ငံသားရဲ့ဝန်ကြီးလက်ဖြင့်အတိုင်ပင်ခံပုဂ္ဂိုလ်လက်ဖြင့်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ဥရောပခရီးစဉ်နဲ့အချိန်တိုက်နေတာမို့ဒေါအောင်ဆန်းစုကြည်တက်မတက်ဆိုတာတော့မသိရသေးပါဘူးရှင်။